အေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးခရိုင်ဖနံဝန်မြို့နယ်ကအာရှအဝေးပြေးလမ်းမကြီးပေါ်မှာဒီဇင်ဘာလ19ရက်နေ့ည7နာရီအချိန်ကအချိန်ချင်းချင်းမောင်းနေလာတဲ့ပစ်ကတ်ကားနဲ့3စီးကိုလုံခြုံရေးအာဏာပိုင်တွေကမတင်ငါလို့လိုက်လံဖမ်းဆီးရကနေကလေးနဲ့အမျိုးသမီးတွေအပါအဝင်ရိုဟင်ဂျာ58ဦးနဲ့လူကုန်ကူးတဲ့ပွဲစား3ဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကားပေါ်မှာလိုက်ပါလာသူတွေကတော့အထောက်ထားမဲ့အမျိုးသား25ယောက်အမျိုးသမီး26ယောက်နဲ့ကလေးငယ်9ယောက်စုစုပေါင်းမွတ်စလင်ဘာသာဝင်58ဦးဖမ်းမိခဲ့တယ်ဆိုပြီးအမြန်လန်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒါအပြင်သူတို့ကိုတင်ဆောင်ခေါ်ယူလာတဲ့ကားမောင်းသမား3ဦးနဲ့တူလူကုန်ကူးသူပွဲစား3ယောက်ကိုလည်းဖမ်းဆီးရမိတဲ့အကြောင်းသူတို့ကိုဆက်လက်စစ်ဆေးနေတဲ့အကြောင်းပြောပါတယ်မြန်မာဘင်္ဂလားဒေ့ရဲ့ဆက်ဒုက္ခသည်စခန်းတွေမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေဟာစားတောက်စရာအခက်အခဲအလုပ်ကံအခက်အခဲတွေကြောင့်ထိုင်းမလေးရှားအင်ဒိုနီးရှားစတဲ့အိန္ဒိယချင်းနိုင်ငံတွေစီကိုစွန့်စားထွက်ခွာလာကြသူတွေဖြစ်ကြတယ်လို့လည်းထိုင်းနိုင်ငံကရိုဟင်ဂျာရေးဆောင်ရွက်နေတဲ့ Burmese Rohingya Association in Thailand BRAT အဖွဲ့ကနိုင်အာလီကပြောပါတယ
်ဒီလိုဒုက္ခရတယ်ဆိုတာပြောလို့မရတော့ဘူးအခုဘာပြန်လူတွေရရကန်တော့လူတွေပါလေပြင်းလေဆိုတာစားကြရရေးကြည့်နေပြီးခြိုက်ပွဲတွေဖြစ်နေပြီးတယောက်ကတယောက်ဒီရွာမှာလူကနေကိုယ်သွားပဲကြွားလို့မရဘူးဝဲကြလို့ဖြစ်နေပြီးဗာဇီတွေကကြွားလို့မရဘူးငါရှာလို့မရဘူးအဲ့ဒီလူတွေအခက်ပြတော့လဲစားဖို့တော့လည်းခက်နေပြီးဒီတယောက်ကလည်းတယောက်ကကြွားလို့မရတော့ဘူးဇီတွေကြွားလို့မရတော့ဘူးငါဖမ်းလို့မရတော့ဘူးနောက်ပြီးအလုံးလည်းကြွားလို့မရဘူးမှကြွားလို့မရတော့ဘူးလူတွေဘယ်လိုနေကြမလဲ
သူတို့ရဲ့ဝန်ခံချက်အရသူတို့တွေဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကနေဝင်ရောက်လာတာဖြစ်ပြီးထိုင်းမလေးနယ်စပ်ထိရောက်အောင်သွားကြမဲ့သူတွေဖြစ်တယ်လို့လည်းရဲကသတင်းထုတ်ပြန်ခဲ့ပါတယ်။အလားတူပဲဒီဇင်ဘာလ19ရက်နေ့ကဟိုက်ယန်မြို့နယ်ထဲမှာလည်းရိုဟင်ဂျာ15ယောက်ကိုဖမ်းမိခဲ့ပါတယ်။အခုလိုမျိုးတရားမဝင်လမ်းကြောင်းတွေကနေလူပုံကူးသူတွေနဲ့ထိုင်းနိုင်ငံထဲကိုဝင်လာကြသူတွေဟာနေ့စဉ်ဆယ်ကနန်းကနေရာကနန်းလောက်ဝင်ရောက်လာနေတာရှိပြီးတချို့ကတော့တင်းမောတွေနဲ့လာရောက်တာတချို့ကကားတွေနဲ့တချို့ကတော့ခြေချင်းခီးတွေနဲ့လာရောက်ကြတာဖြစ်ပြီးဒီဇင်ဘာလထဲမှာပဲဖမ်းမိသူတွေကောမဖမ်းမိသူတွေကောပေါင်းရင်ထောင်ကနန်းလောက်ရှိတယ်လို့လည်းသူကပြောပါတယ
်ဒီလာရမှာနေဆုံးနေဆုံး4,000-5,000လောက်ပါလာတယ်အင်ဒိုနီးရှားရောမလေးရောထိုင်းရောနေဆုံး4,000-5,000လောက်ပါလာတယ်ဒီလာရမှာပါမကြပါဘာနဲ့ထိုင်းမှာလည်းညောင်းရတယ်သူတို့ကတချို့လာကြတောင်ပေါ်နဲ့လာတယ်လူများပါလေမလေးကတွားတယ်အင်ဒိုကတွားတယ်အင်ဒိုနီးရှားကတွားတယ်ဒါရဆိုတာမဖောင်းတော့ဘူးတကောတလေကားနဲ့ခြေရတာတောင်ပေါ်နဲ့လာတယ်လူတွေကသူတို့ဒီအခိုင်အစီအရာမဖောင်းတော့ဘူ
းအော်တိုဘာလာတို့ကလည်းထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးခရိုင်မှာမစင်ငါဝယ်ကားနဲ့စီကိုဖတ်တလုံးရဲတပ်ဖွဲ့ကဖမ်းဆီးစစ်ဆေးရမှာမလေးရှားကိုသွားကြမဲ့အထောက်ထားမဲ့ရိုဟင်ဂျာ22ဦးကိုဖမ်းမိခဲ့တာပါ။ထိုင်းနိုင်ငံတောင်ပိုင်းချုံဖုံးခရိုင်မှာလည်းလူပုံကူးသူတွေကကားသုံးစီးနဲ့အပြည့်အစုံဆောင်လာတဲ့ရိုဟင်ဂျာ89ယောက်ကိုအမြန်လမ်းရဲတပ်ဖွဲ့ကအေဗီလာ4ရက်နေ့တုန်းကလည်းဖမ်းဆီးခဲ့ပါတယ်။မလ16ရက်နေ့တုန်းကလည်းထိုင်းတောင်ပိုင်းနကွန်စီခမ်မလခရိုင်ထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာကြတဲ့ရိုဟင်ဂျာ40ယောက်ကိုလည်းလူကုန်မှုသူတွေကရာဘာချန်တစ်ခုထဲမှာစွန့်ပစ်ထားခဲ့တာကြောင့်ဒေသခံလူညုံရေးတပ်ဖွဲ့တွေကသွားရောက်ဖမ်းဆီးခဲ့ပါတယ်ရှင်။